VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျမများသတင်းအောင်ပါရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတယ်လို့မီဒီယာတွေကကြေညာပြီးနိုင်ပိုင်းအကြမ်းမှာပြောကြားရမိကုန်မှာမစ္စတာဘိုင်ဒန်ကနိုင်ငံတွင်းသဘောထားကိုယ်လွယ်မှုတွေကိုယင်ကြားစီးဖို့နဲ့စီလုံးမှုရှိကြဖို့တိုက်တွန်းခဲ့ပါတယ်အင်ဖြူတော်သတင်းတော့ပက်စတီဝီဒါကူဆွာရာသတင်းပေးပို့ထားပါတယ်ရှင်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်သမ္မတဖြစ်ဖို့တည်ချသွားတာနဲ့အတူအမေရိကန်နိုင်ငံတော်ဝန်မျိုးတွေမှသူ့ကိုထောက်ခံသူတွေအောင်ဝဲခံနေကြပါတယ်။အကြိမ်နဲ့ရှင်ပြန်ရမယ့်ပင်ဆယ်ဗေးနီးယားနဲ့နေဗားဒါပြည်နယ်တွေမှာသူ့အပြတ်အသတ်ဦးဆောင်နေတယ်လို့သတင်းမီဒီယာတွေကကြေညာပြီးတဲ့နောက်မှာအခုလိုအောင်ဝဲခံနေကြတာပါ။ဂျိုးဘိုင်ဒန်ကသူ့ရဲ့မိန့်ခွန်းမှာ
The people of this nation have spoken. They've delivered us a clear victory.
အမေရိကန်နိုင်ငံသားတွေကဆုံးဖြတ်ပေးခဲ့ပါပြီ။ပြည့်ပြည့်တသားအောင်ပွဲခံနိုင်ခဲ့ပါပြီ။ဒီအောင်ပွဲကကျွန်တော်တို့ပြည်သူအားလုံးအတွက်ဖြစ်ပါတယ်
။သူစားတီဒလဝဲပြည်နယ်ဝင်းမင်တန်မြို့ကနေပြောကြားတဲ့မိန့်ခွန်းမှာဂျိုးဘိုင်ဒန်ကအပြိုင်ဆိုင်မဲဆွေကြတဲ့ကာလအတွင်းမှာရှိခဲ့ကြတဲ့နိုင်ငံတွင်းသဘောထားကွဲလွဲမှုတွေကိုပြန်ပြီးတော့ကုစားနိုင်မှုထည့်သွင်းပြောကြားခဲ့ပါတယ်။သူ့ကိုထောက်ခံသူတွေကိုရောသမ္မတထရမ့်ကိုထောက်ခံသူတွေကိုပါတယောက်နဲ့တယောက်အပြန်အလှန်အခွင့်အရေးပေးကြဖို့မစ္စတာဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်
။ Let this grim era of demonization in America.
ဘယ်ရီကမှကြုံနေရတဲ့ခေတ်ဆိုးကြီးကိုအခုဒီနေရာမှာပဲအဆုံးသတ်လိုက်ကြပါစို့။
မစ္စတာဘိုင်ဒန်ကသူဟာအမေရိကန်ပြည်သူတွေအားလုံးအတွက်သမ္မတဖြစ်စေရမယ်လို့ကတိပြုပြောကြားခဲ့တယ်လို့ရှေ့ဆက်တိုင်းပြည်အတွက်သူဘာတွေလှုပ်ဆောင်မယ်ဆိုတာကိုလည်းချပြခဲ့ပါတယ
်။ The battle to control the virus. The battle to build prosperity. The battle to secure your family.
ကယောဂါကိုတိုက်ဖြတ်ဖို့နိုင်ငံစီရင်ဖို့ပြောဖို့ကောင်းမွန်တဲ့မိသားစုကြံပိုင်စနစ်ရှိဖို့လူမျိုးရေးမျှတမှုရှိဖို့တိုက်ပွဲတွေဆင်နွှဲကြရအောင်ပါပါ။ဒီလိုပဲဥရုယာပြည်ပြောင်းလဲမှုကိုထိန်းချုပ်ပြီးကမ္ဘာကြီးကိုကယ်တင်ဖို့ဒီမိုကရေစီစနစ်ကိုကာကွယ်ဖို့နဲ့တိုင်းပြည်တွင်းလူတိုင်းအခွင့်အရေးရရှိစေဖို့လှုံ့ဆော်ရမယ့်တိုက်ပွဲတွေလည်းရှိနေပါတယ
်။ Pennsylvania နဲ့ Nevada ပြည်နယ်တွေမှာအနိုင်ရပြီးတဲ့နောက် Joe Biden ကသမ္မတရွေးချယ်ရေးအဖွဲ့ရဲ့မေ296မဲကိုရရှိထားပါတယ်။မဲရီတွဲနေစေဂျော်ဂျီယာနဲ့အရီဇိုနာပြည်နယ်တွေမှာလဲဂျိုးဘိုင်ဒန်ဥဆောင်နေတာကြောင့်သမ္မတဖြစ်ဖို့လိုအပ်တဲ့မဲအရီအတွက်290ထက်အများကြီးအသာရနိုင်ပါတယ်။ဒီအပေါ်မှာဒီလိုပဲတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဒေးဗစ်ရက်လော့စ်က
There's no question that the Biden campaign put
Biden ရဲ့မဲဆွယ်စီယုံရေးအဖွဲ့ကအားလုံးအတူပူးပေါင်းပါလာအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။2016ရွေးကောက်ပွဲတုန်းက Republican Party ကိုထောက်ခံခဲ့တဲ့ပြည်နယ်တော်တော်များများသူ့ဘက်ပါလာအောင် Biden ကပြောင်းလဲပြစ်နိုင်ခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ကတော့စနေနေ့မှာခေါက်သွားရိုက်နေခဲ့ပြီးတော့လူမြင်ကွင်းကနေပြောက်ကွယ်နေပါတယ်။ Twitter စာမျက်နှာမှာတော့မဲအများစုနဲ့သူအနိုင်ရတယ်လို့သူကရေးသားခဲ့ပါတယ်။ဒေါ်နယ်ထရမ့်ကသူရှုံးတာကိုဝန်မခံသေးပေမဲ့ကမ္ဘာခေါင်းဆောင်တွေကတော့ Mr. Biden ကိုရွေးကောက်ခံသမ္မတဖြစ်ချီးကျူးဂုဏ်ပြုနေကြပြီးဖြစ်ပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကတော့ Mr. Biden ဟာအနိုင်ရသူအဖြစ်အလောတကြီးဟန်ဆောင်နေတယ်လို့ပြောပါတယ်။တရားစွဲဆိုမှုတွေပြုလုပ်သွားမယ်လို့လည်းပြောပါတယ်။ဖန်ဒါဗစ်တက္ကသိုလ်ကကျွမ်းကျင်သူ Jeff Bennett ကတော့ရွေးကောက်ပွဲရလက်ပြောင်းလဲနိုင်ပွဲမရှိဘူးလို့သုံးသပ်ပါတယ်
။ Even with some of the court edicts that
တရားကထုတ်ပြန်ထားတဲ့အမိန့်တွေရှိနေပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာလောဆယ်ဆယ်ဖြစ်ပျက်နေတာတွေကိုပြောင်းလဲပြစ်ဖို့မလုံလောက်ပါဘူး
။ Joe Biden ကိုထောက်ခံသူတွေကလာမယ့်သတင်းပတ်တွေမှာအမွေးခံနေကြမယ့်အချိန်မှာပဲသမ္မတရွေးချယ်ရေးအဖွဲ့တွေကလည်းဒီဇင်ဘာလနဲ့မှသမ္မတအသစ်နဲ့ဒုသမ္မတအသစ်ကိုတရားဝင်မဲပေးကြမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ကြမ်းတစ်စာချင်းဆိုမဲ့2021ဇန်နဝါရီ20ရက်နေ့ထိသမ္မတထရမ့်ကအင်ဖြူတော်မှာဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။အဲဒီအချိန်မှာဒုသမ္မတဖြစ်လာမဲ့ကမလာဟဲရစ်ကပထမဆုံးအမျိုးသမီးဒုသမ္မတဖြစ်တယ်လို့လူပြည်မဟုတ်တဲ့အသားအယောင်ရှိပထမဆုံးအမေရိကန်ဒုသမ္မတလည်းဖြစ်လာမှာဖြစ်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။